in Burmese.
လာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ22ရက်တောက်ကြနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Fine Dometer 16.19 နဲ့ 25 ရူကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်လူကဒီညနေနှาศင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ပြည်တွေမှာပြည်ခဲ့တဲ့ဒီပတ်ကပြစ်ခတ်တပ်ဖြတ်ခံရသူတွေက26ယောက်ကိုဒီနေ့မြေမြုပ်စီချိုးတဲ့အခမ်းအနားမှာလူပေါင်းထောင်ချီထည့်ရောက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနေရာတစ်ခုပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ကုလသမဂ္ဂအကြီးအကဲအရာရှိတွေကကြိုဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြသမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းဒေသနဲ့နိုင်ငံဖွဲ့အေအေတို့ကြားမှာဒီပြစ်ခတ်တိုက်ခိုက်မှုတွေရှိနေချိန်မှာပဲဘူးသီးတော်မြို့နယ်ဆယ်တောင်ရွာထဲမှာတော့မနေ့ကြတာပဲနေ့ညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရလို့ရွာသား၅ဦးသေဆုံးခဲ့ရပါတယ်
တဲ့ခွေဖြစ်တာမဟုတ်ပါဘူးတဲ့မတို့ခွေကပြိတာပါလက်နက်ကြီးနဲ့ပြစ်ပါတယ်လက်နက်ငယ်နဲ့လည်းပြစ်ပါတယ်သူတို့ဘုံတန်းထိကိုပြင်းနှံသမီးတို့ပြစ်ပါတယ
်စီတောင်ရွာသူတူပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာပြည့်စုံနာဆင်ရပါမယ်ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာဟာတစ်ဖက်သက်ဆန်နေဆိုပြီးတော့ဇန်နီဘာဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးကတုံ့ပြန်ပြောဆိုလိုက်တဲ့သတင်းနဲ့အတူရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်ပေးဖို့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဘက်ကအောက်ခြေတပ်ဖွဲ့ကိုညွှန်ကြားထားလိုက်တယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်နယူးဇီလန်နိုင်ငံကမွတ်စလင်ပြည်တွေမှာပြီးခဲ့တဲ့တောက်ကြနေ့ကအစုလိုက်ကျုံလိုက်ပြစ်ခတ်တပ်ဖြတ်ခံရသူ90တွေက26ယောက်ကိုဒီကနေ့မြေမြုပ်တချို့တဲ့အခမ်းအနားမှာလူပေါင်းထောင်ချီထည့်ရောက်ပါတယ်ဒီနေ့ဒီယူလိုက်တဲ့အထက်မှာတော့အငွေဆုံးအဖြစ်အသက်3နှစ်ရွယ်ကလေးတစ်ယောက်လည်းပါဝင်ခဲ့တာပါမွတ်စလင်တရားဝင်ဆရာကမင်းဖော်တော်ကတော့အမုန်းတရားတွေကိုမြစ်တာတရားနဲ့ကူစားသွားမယ်အကြောင်း Christchurch မြို့မှာပြစ်ခတ်မှုဖြစ်ခဲ့တဲ့ဗလီရှင်းမှာကျင်းပတဲ့ဇာပနာအခမ်းအနားမှာပြောသွားပါတယ်လူသားသမားလက်ကလူမြအောင်တကားဖွင့်ကျေးဇူးကြားတဲ့အိနာနီရှင်တွေကားတွေရက်ပြီးအကူအညီပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့တာပါမိသားစုတွေကြားရင်းနှီးမှုတွေရရှိအောင်ကြိုးစားခဲ့သူလည်းဖြစ်ကောင်းစည်းပေါ်ဟာချုံပြီးကာရဝပြုခဲ့သူလည်းဖြစ်တဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်တာအာရဲရဲ့ဦးဆောင်မှုဟာကမ္ဘာကြီးအတွက်သင်ခန်းစာယူစရာစံနမူနာတစ်ခုဖြစ်တယ်လို့ပြောကြားသွားပါတယ်နယူးဇီလန်နိုင်ငံတော်ကအမျိုးသမီးတွေကတော့မွတ်စလင်တိုင်းဝိုင်းကိုအားပေးတဲ့အနေနဲ့ကောင်းစည်းပေါ်ဟာတွေချုံခဲ့ကြတာပါဇာပနာခန္ဓာကအမျိုးသမီးရဲမေတွေကလည်းကောင်းစည်းပေါ်ဟာတွေဝတ်ဆင်ပြီးယူနီဖောင်းတွေမှာလည်းနှိမ့်စီထိုးထားကြပါတယ်အခမ်းအနားတွင်တည်ဆုံသွားသူတွေကိုကွန်ပျူတာအနေနဲ့လည်း2မိနစ်စီညင်တက်ခဲ့ကြတာပါဝန်ကြီးချုပ်အာရန်ကတော့တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တက်ခတ်ရေးဆုံးစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့လည်းကြေညာထားပါတယ်
စီးရီးယားနိုင်ငံအရှေ့မြောက်ဘက်ဘဂုစ်မြို့မှာ IS တိုက်ခိုက်ရေးသမားတွေလက်ချက်ရှိနေသေးတဲ့နေရာနှစ်ခုအပေါ်လေကြောင်းကနေဆက်တိုက်တိုက်ခိုက်နေပါတယ်။မြို့ထဲမှာ IS စစ်သွေးကြွတွေရှင်းလင်းတဲ့စစ်စီရင်လုပ်နေချိန်မှာပဲကြာတာရင်းနေညပိုင်းလုံးကလေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့တာပါ။ American ပံပိုးတဲ့ Syrian Democratic Forces SDF တပ်တွေကအခုသတင်းပတ်အစောပိုင်းတည်းကထိုးစစ်ဆင်ရှင်းလင်းမှုတွေလုပ်နေတာမှ IS တိုက်ခိုက်ရေးသမားယာနဲ့ချီလဲလက်နက်ချခဲ့ကြပါတယ်။ YPG ကတပ်ဖွဲ့တွေလည်း SDF တပ်တွေကိုစစ်ကူတိုက်ပေးနေပါတယ် Euphrates မြစ်နားအထိတက်ဆုတ်သွားကြတဲ့ IS အဖွဲ့တစ်ဖက်ကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်နေတာလို့ YPG တာဝန်ရှိသူတယောက်ကပြောပါတယ်မြို့ပြင်မှာရှိတဲ့တောင်တစ်ခုကိုအကာအကွယ်ယူပုံနေတဲ့နောက်တစ်ဖက်အပေါ်ကိုလည်းလေကြောင်းကနေတိုက်ခိုက်နေပါတယ်ဘုံကျဲတိုက်ခိုက်မှုတွေလုပ်နေပြီမဲ့ IS တွေဘက်ကလည်းအပြင်းထန်ပြန်တိုက်နေတယ်လို့ American ဦးဆောင်တဲ့ပူးပေါင်းတပ်တွေဘက်ကပြောပါရယ် IS တွေဘက်ကတတ်နိုင်တဲ့လောက်ပြန်တိုက်သွားမဲ့ပုံရတယ်လို့ပူးပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောပါရယ်ဒါအပြင် IS တွေဟာအရတားတွေကိုအသေးခံဘုံခွဲဖို့တုံးနေတယ်လို့ကလေးငယ်တွေကိုလူသားဒိုင်းတွေတို့အတုံးချနေတယ်လို့လည်းပြောပါရယ် IS တွေထိန်းချုပ်ထားတဲ့နေရာတွေမှာကြံရှိနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအန်ဒီရဲ့ကင်းအောင်တို့အတက်နိုင်ဆုံးလုပ်ဖို့အတွက် International Rescue Committee ကတင်ရေးအဖွဲ့ကလည်းSCF တပ်တွေနဲ့ပူးပေါင်းတပ်တွေကိုပန်ကြားထားပါတယ်
။ဂိုလန်ကုန်းမြစ်ဒေသမှာအစ္စရေးရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုအတိမတ်ပြုကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်ဟာတာဝန်မဲ့ရရောက်တဲ့အကြောင်းစီးရဲနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ရဲ့ကြေညာချက်ဟာဂိုလန်ကုန်းမြစ်ဟာအာရန်နဲ့စီးရဲပိုင်ဖြစ်ရှိနေစေဖြစ်တဲ့အချက်ကိုမပြောင်းလဲနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ရပါ။အမေရိကန်သမ္မတရဲ့ကြေညာချက်ဟာကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်အပါအဝင်နိုင်ငံတကာရဲ့တရားဝင်အသိမှတ်ပြုလက်ခံမှုတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်ရောက်တဲ့အကြောင်းနဲ့နိုင်ငံတကာငြင်းချမ်းရေးတည်ငြိမ်မှုတွေကိုချိန်ချရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလန်ကုန်းမြစ်ဒေသကတော့1986ခုနှစ်6ရက်ကစစ်ပွဲတွင်အစ္စရေးကသိမ်းပိုက်ခဲ့ပြီးအခုချိန်ထိလည်းဆက်လက်ထိန်းချုပ်ထားတာပါ။ဒ ူဂီသမရရစ်ချစ်တိုင်ရဲ့အာရဝံကလည်းသမရထွန်းရဲ့ဂျင်ညာချက်ဟာဒေသတွေမှာပြဿနာအစ်တီနဲ့တင်းမာမှုအစ်တီပေါ်ပေါက်လာအောင်ဖန်တီးရရောက်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အာရဖော်ချုပ်ကြီးကအာခမက်အဘူကာကီကတော့ဒီလိုဆုံးဖြတ်ချက်မျိုးကိုဘယ်တိုင်းပြည်ကမှချမှတ်လို့မရနိုင်တဲ့အကြောင်းပြောဆိုခဲ့တာပါ။သမရထွန်းကတော့ဂူလန်ကုန်းမြင့်ဒေသဟာအစ္စရေးနိုင်ငံတည်ရှိမှုနဲ့ဒေသတွင်တည်ငြိမ်မှုတွေအတွက်မဟာဗျူဟာအရာရောလွန်ကျွေးအရာပါအရေးကြီးတဲ့အကြောင်းတူတာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။
မိုဇမ်ဘိတ်နိုင်ငံမှာအီဒိုင်းဆိုက်ကလုန်းမုန်တိုင်းထံခံထားရတဲ့ထောင်ထဲချီတဲ့လေဘေးဒုက္ခတွေအတွက်အရေးပေါ်တုံ့ပြန်ရေးအဖွဲ့နှစ်ဖွဲ့ကိုဘယ်ရာမြို့ကိုဆေးလွတ်ထားတယ်လို့ကြက်ချင်ဒီအဖွဲ့ကပြောပါတယ်။ပထမတစ်ဖွဲ့ကလူပေါင်း 2,000 လောက်အတွက်အခြေခံမင်္ဂလာစနစ်တွေလုပ်ပေးမှာဖြစ်ပြီးတော့ဒုတိယတစ်ဖွဲ့ကရေတန့်လီတာ 2,200 ကျော်နေ့စဉ်ပေးနိုင်ဖို့စီစဉ်ပေးမှာဖြစ်ပါတယ်။မုံတိုင်းနောက်ဆက်တွဲအကြီးအကျယ်ရေကြီးတဲ့ဒဏ်ခံနေကြရတဲ့လူပေါင်း 1,000 ခွဲလောက်အတွက်တောက်တုံးရဲ့အဆင်ပြေစေဖို့ကြက်ချင်ဒီအဖွဲ့ကဆောင်ရွက်ပေးတာပါ။ရေတွေကြီးလို့အိမ်ခေါမိုးတွေတစ်ပင်တွေပေါ်တက်ပြီးရေဘေးရှောင်နေရသူအများအများရှိတယ်လို့ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မုံတိုင်းဒဏ်ကြောင့်မိုဇမ်ဘိတ်၊ဇင်ဘာဘွေ၊မလာဝီနိုင်ငံ၃နိုင်ငံမှာသေဆုံးသူ438ယောက်ထက်မနည်းရှိနေပါပြီ။ကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့စာရင်းအရမိုဇမ်ဘိတ်နိုင်ငံမှာသေဆုံးသူ242ယောက်၊ဇင်ဘာဘွေမှာ139ယောက်နဲ့မလာဝီမှာ56ယောက်တို့ဖြစ်ပါတယ်။အဲ့ဒီနိုင်ငံ၃ခုမှာလေဘေးဒဏ်ခံရသူစုစုပေါင်း13,300လောက်ရှိမယ်လို့ WFP ကမ္ဘာစားနပ်ရေးအဖွဲ့ကလည်းခန့်မှန်းထားပါတယ်။
UAE American တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိဖိုင်းတိုမီတာ19 kHz 1068ညဖိုင်းတိုမီတာ19 kHz 15565နဲ့ဖိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာတွေကိုနေရာတင်မှာပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ကုလသမဂ္ဂကြီးရဲ့ရရှိသူကကြေညာလိုက်ပေမဲ့ဒုက္ခသည်တွေရဲ့ဆန္ဒတိုင်ဖြစ်ဖို့လိုတဲ့အကြောင်းပြောဆိုလိုက်ပါရစေ။ခမန်းကြီးဒုက္ခသည်6သိန်းကျော်လောက်ရှိနေပြီးကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပျော်နေကြတဲ့ Cox Bazar ခရိုင်တွင်းကဒုက္ခသည်စခန်းတွေမှာလူဦးရေထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်ော်တွေကဘာရှန်ရှားချားကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်ဆူရကတက်တက်ကြွကြွစီစဉ်နေတဲ့ပေါ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောလက်ထောက်ကော်မရှင်နာမင်းကြီးဖောကာထက်ကကြေညာလိုက်တာပါ။စီစဉ်နေပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေစေဖြစ်တဲ့အကြောင်းလဲငားကြခီးတဲ့အဆုံးသတ်ဖြစ်မနေ့တုန်းကပဲတကားမျိုးတော်မှာဒိန်းတော်တွေကိုပြောခဲ့ပါရယ်။ဒါပေမဲ့လည်းဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။နိုင်ငံကအကူအညီပေးဖို့စီရင်နေမကြသေးခင်ကမှဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုကိုယ်စားရန်ဟီလီတို့ကတော့မုတ်တုံရာသီမှာပြင်းထန်တဲ့မုန်တိုင်းနဲ့ရင်ဆိုင်နိုင်တဲ့နေရာကိုဒုက္ခသည်တွေပြောင်းရွှေ့မဲ့အစီအစဉ်ပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်
။မြောက်ကိုရီးယားအစိုးရကအကူအညီပံ့ပိုးနေတဲ့လုပ်ငန်းတွေကိုအမေရိကန်အစိုးရကနောက်ထပ်ပိတ်ဆို့တံခါးမှုတွေချမှတ်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဗီယက်နမ်မှာဖေဗရူလာတွေ့ဆုံပွဲကနေရလက်တစုံတရာမရခဲ့တဲ့နောက်ပိုင်းမှာအခုလိုပထမဆုံးအရေးယူမှုတွေကိုချမှတ်တာဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကြောင့်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်တိမ်ပြီးမြောက်ကိုရီးယားအစိုးရနဲ့စီးပွားရေးလုပ်တဲ့တရုတ်တင်မောလုပ်ငန်းနှစ်ခုအပေါ်အမေရိကန်ဗန်နာရေးဌာနကကြာတာရင်းနှီးကတံခါးမှုတွေကိုချမှတ်လိုက်ပါတယ်။တတ်တုနဲ့ကြောင်မီသွေးရောင်းတဲ့မြောက်ကိုရီးယားကုမ္ပဏီတွေအတွက်တည်ယူပို့ဆောင်ရေးလုပ်ပေးတဲ့ဒါလီယန်ဟိုင်ဘိုဆိုတဲ့တင်မောလုပ်ငန်းနဲ့မြောက်ကိုရီးယားအစိုးရအတွက်ဥရောပမှာရှိတဲ့မြောက်ကိုရီးယားတာဝန်ရှိသူတွေဝယ်ပေးတဲ့ပစ္စည်းတွေကိုတည်ဆောင်ပေးတဲ့လျောင်နင်းတန်ရှင်းဆိုတဲ့တင်မောလုပ်ငန်းတွေကိုတန်ခတ်အရေးယူလိုက်တာဖြစ်ပါတယ်။ဒါအပြင်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးမြောက်ကိုရီးယားကကြောင်မီသွေးတွေကိုတည်ယူပို့ဆောင်ပေးနေတယ်လို့ယုံကြည်ရတဲ့တင်မောတွေနဲ့တန့်စင်ရင်တန်တွေကိုမြောက်ကိုရီးယားရင်တန်တင်တင်မောတွေပေါ်တရားမဝင်အရွှေ့အပြောင်းလုပ်ပေးနေတဲ့တင်မောစုစုပေါင်း68စီးကိုလည်းတန်ခတ်မှုစီးရင်မှဖြည့်ဆွတ်ထက်သွင်းခဲ့ပါတယ်။ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကြားကတန့်စင်ရင်တန်တွေတင်ဆောင်ထားတဲ့ရင်တန်တင်တင်မောတွေမြောက်ကိုရီးယားစိတ်ကန်းကိုအကြိမ်ပေါင်း260ချက်မနည်း2018ခုနှစ်တုန်းကစိုက်ကပ်ပို့ဆောင်ခဲ့တယ်လို့အမေရိကန်ဗန်နာရေးဌာနကပြောပါတယ်
။တောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားကပြန်လည်ရုပ်သိမ်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းခေဆွန်မျိုးကပူးတွဲရုံးနေမှာအပတ်စဉ်တွေ့ဆုံတဲ့ဆေးဝါးအတွင်းဒီနေ့ပဲမြောက်ကိုရီးယားကတောင်ကိုရီးယားကိုရုတ်တရက်အကြောင်းကြားခဲ့တာပါ။ထဲမင်းရမြောက်ကိုရီးယားကဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးချွန်ဟွင်ဆုံးကရိုက်တာသတင်းဌာနကိုပြောပါရယ်မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းတောင်ကိုရီးယားကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့တောင်ကိုရီးယားရုံးတွေကတော့ဆက်လက်ဖွင့်လှစ်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ တက္ကူရဲ့ခေါင်းဆောင်ကင်ဂျွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ပြီးခဲ့တဲ့လရဲ့ဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မြက်ကိုရီးယားကတောင်ကိုရီးယားနဲ့ဆက်ဆံရေးယုံပိတ်မဲ့တဲ့ဖက်ပေါ်လာတာလည်းဖြစ်ပါတယ်။မြက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့အငင်းပွားစရာတွေကြုံခဲ့ရတာကဟနွိုင်းမြို့ကထိပ်သီးဆွေးပွဲမအောင်မမြင်ဖြစ်ခဲ့တာပါ။မြက်ကိုရီးယားဆက်ဆံရေးယုံကတော့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတင့်မြတ်ရေးအတွက်ကြိုးပမ်းမှုတွေရဲ့ဇေဒီပိုင်းဖြစ်နေပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဖွင့်လှစ်ထားတာဖြစ်ပါတယ်။
အီရတ်နိုင်ငံမိုဆိုးမြို့နယ်ကတိုင်ဂရက်စ်မြစ်ထဲမှာခီးတဲ့မတန်တဆတင်ဆောင်လာတဲ့ကတို့တင်မော့တိတ်မောက်ခဲလို့64ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ကတ်လူမျိုးတွေရဲ့နှစ်တစ်ကူပွဲတော်နဲ့အမေများတွေကိုဆင်နွှဲကြသူခီးတဲ့180ကျော်ကတို့တင်မော့ပေါ်မှာပါသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူအများစုကရေစည်းတန်တဲ့ကြားမှာရေကူးနိုင်မှုအခက်အခဲရှိကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။လောလောဆယ်အထိသေဆုံးသူ64ယောက်မှာကလေး19ယောက်နဲ့အမျိုးသမီး61ယောက်ဖြစ်ပါတယ်။55ယောက်ကိုတော့ကယ်ဆယ်နိုင်ခဲ့ပါတယ်။ပျောက်ဆုံးနေသူတွေလည်းရှိနေသေးတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ခန့်မှန်းရပါတယ်။သေဆုံးခဲ့သူတွေအတွက်တနိုင်ငံလုံးဝန်ထဲချင်းအထိမ့်မှတ်3ရက်တတ်မှတ်တယ်လို့ကရုတ်တင်မော့မှောက်ရွာကိုသွားခဲ့တဲ့ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူမာကတီကကြေညာခဲ့ပါတယ်။ဘာကြောင့်တင်မော့မှောက်ရွာရဲဆိုတာကို24နာရီအတွင်းစုံစမ်းစစ်ဆေးမယ်လို့လည်းဝန်ကြီးချုပ်ကကတိပြုပါတယ်။တက်ဆိုင်တဲ့ဌာနအားလုံးကစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့တာဝန်ရှိသူအားလုံးကိုအရေးယူဖို့အဖြစ်သေဆုံးတရားရသူတွေအတွက်လိုအပ်တဲ့ကူညီဆောင်ရွက်မှုတွေပေးဖို့လည်းသူကညွှန်ကြားပါတယ်။ပုံမှန်အားဖြင့်ရင်းညင်တဲ့ Tigress မြစ်ဟာမိုဒီထံစွာရွာသွန်းမှုနဲ့တူရကီဘက်ကတောင်းတပေါ်ကနေနှင်းတွေအရေးပြောကြနေလို့မြစ်ရည်ကြီးပြီးရေစည်းမြနေတာဖြစ်ပါရဲ့ရှင
်တောက်ကြမျက်နေကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့အကြားစီရဲတဲမှာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဘူသီးတောင်မြို့နယ်စီတောင်ရွာအတွင်းမှာမတ်လ21ရက်နေ့မနေ့ကြတာပရိနေညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခံရမှုကြောင့်ရွာသား5ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။လူဦးရေ400ကျော်လောက်စစ်ဘေးကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်မှာတော့တက်မတော်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်လို့တက်မတော်ဘက်ကပြောဆိုနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့အေအေဘက်ကတော့တိုက်ပွဲမဖြစ်ခဲ့ဘူးလို့ညင်းဆိုထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါဘူတီတောင်မြို့နယ်စီတောင်ရွာတွင်မနေ့ညကရွာတွင်ပြေခတ်ခဲမှုအခြေအနေကိုတော့စီတီတောင်စစ်ဆောင်စခန်းကိုရောက်ရှိနေတဲ့စီတောင်ရွာသူတူကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တာမဟုတ်ပါဘူး။တမ်းမတို့ဖွဲကတိုက်တာပါ။လက်နက်ကြီးနဲ့တက်ပါတယ်။လက်နက်ငယ်နဲ့လည်းပြေးပါတယ်သူတို့။ဘုံတန်းထိကိုတင်နေသမီးတွေပြေးပါတယ်။ရွာက5ဦးပြေးပါတယ်။မိမာက2ဦးပါ။ယောက်ျားက3ဦးပါ။ဘုံတန်းတန်းထိမှာ4ဦးတိတ်ဆုံးပါတယ်။လက်နက်2ယောက်၊အညီကို2ယောက်ပါ။ဒီကနောက်အဖို့နာမည်မမရပါမုံပန်းရမေကသူကတော့ဘုံတွင်တိမနေတာမဟုတ်ပါအင်ဂျီကလေးအင်အမေဆေးသေးလေးပါအဲ့ဒီကနေတာကိုပြစ်တက်ခဲ့တာပါကြံရရတာလူပေါင်း20လောက်ရှိပါတယ်သူညာတဲ့လူနာ3ဦးပါအခုတိုက်တူကိုရပါတယ်ကျွန်တော်ကအแทကျောင်းလို့တကြုံရှိပါတယ်ဧရိယာမှာလက်နေကြီးကအဲ့ဒီကဂျင်းနှစ်ပြီးအောက်ကလက်နေငဒီနေပြပါတယ်ရွာတွေမှာပဲလို့ကျမတို့အိမ်မလေးအခုံတွေပါတော့အခုပေါက်တော့ပါတယ
်စီတောင်ရွာနဲ့တမန်ကျော်ဝေးတဲ့စဘာသာကြီးရွာဘက်ကလည်းလက်နဲ့ကြီးကြီးကြားရောက်ပေါက်ကွဲခဲ့တယ်လို့စစ်ဆောင်စဘာသာကြီးရွာသားတို့ကပြောပါတယ
်။ရွာတိမတော့မကြောက်ဘူးအပြင်ဘက်ဒီဝေးမှာကြာတော့ရှိတယ်။ဒီဆွေရတက်ကဖြစ်တာတော့တက်ဘူးပြည်လည်းမဟုတ်ဘူးသူတို့ကကြွားတယ်ပေါ့နော်။အကြောင်းဖက်ချက်မရှိနဲ့တခါလေးတူတော့ဝင်စီးတာမျိုးပဲ
။မင်းညံကပြေခတ်စကတ်မှုပြီးစီတောင်စပရာနဲ့ကံပြင်းကြေးရွာသား400လောက်စီတီတောင်ကြေးရွာမှာစစ်ဘေးတန်းချောင်ရောက်ရှိနေတယ်လို့စီတီတောင်ကြေးရွာအုပ်ချုပ်ရေးမှူးဦးကျော်သန်းကပြောပါတယ
်။ဒီတုံကဒီတုံကြီး45ခုရောက်နေပါတယ်။စပကားကအင်တန်ကြီးသိရှိအောင်ရောက်နေပါတယ်။နောက်ကံပြင်းကအင်တန်ကြီးက24ခုကဝေးရောက်နေပါတယ်။လူကြီး400ခုစီတီတောင်မှာသူကဆိတ်ဆောင်လာကြပါတယ်။
ကြည်ရွာသားတွေကတော့စီတီတောင်ရွာပြင်ပူရီတောင်မြို့နဲ့စင်ခုန်တန်းကြေးရွာဘက်ကိုလည်းထွက်ပြေးတန်းချောင်နေကြရပါတယ်။ဒေသခံရွာသားတွေကတော့ရွာတွင်တိုက်ပွဲဖြစ်ပွားတာမရှိပဲမြမတမတော်ကလည်းပြစ်ခတ်ခဲ့တယ်လို့ပြောဆိုနေတယ်လို့တမတော်သတင်းထုတ်ပြန်ရေးအဖွဲ့အသွင်းမှုဘူမှုကျုပ်စွန်မင်းထွန်းကတော့စီတောင်ရွာဘက်မှာရခိုင်တမတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်အနေနဲ့အယက်သားတွေကိုပြင်းထန်ဆတ်ခိုက်တာမရှိဘူးလို့ဆိုပါတယ်
ကျွန်တော်တို့ဖြစ်တဲ့နေရာတော့စီတောင်ရွာရဲ့တောင်ဘက်မှာဟိုတိတိကျကျဖြစ်ပွားတာရှိတယ်အဲ့မှာညတော့ဟုတ်တယ်9နာရီအနေနဲ့17နာရီကြာတဲ့မှာတော့အဲ့ရေစိုးကြောင်းနဲ့ဒီအောင်ရွာသားမှာတိုက်ပွဲဖြစ်သွားတာတော့ရှိတယ်။တိုက်ပွဲတွေထိခိုက်မှုပါညကျွန်တော်လည်းပြောလို့မရသေးဘူး။ဟ
ဘုရားဤကကအင်အားလဲဒါကလည်းတော့ရှိမှာလို့မှန်တယ်။ဒါအမိနေကတော့ဒီလိုရက်တာဒီခိုင်နေနေရတယ်။ရက်တာပြင်မဲ့ကိုစစ်ကတ်တာမျိုးရှိပါဘူး။ဘူရီတောင်မြို့နဲ့စီတောင်ရွာဘက်မှာမနေ့ညကရခိုင်တပ်မတော်အေးအေးနဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရ။
မရှိဘူးပြမရှိဘူးနော်အဲတိုက်ပွဲဖြစ်ပွားတာလုံးဝမရှိဘူးအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့မှဒါအရသာပြည်သူတွေကိုဒါတမန်တက်တက်သူတို့ပြစ်တတ်သွားတာနော်ရွာသေးဝင်ပြီးတော့ကိုအဲ့လိုမျိုးအိမ်မှာလာပြီးတော့ပြစ်သွားတဲ့ဥစ္စာဒါတော်တော်ဆိုးရတဲ့စိတ်ရဆောမှုပဲဗျမလလည်းကစပြီးတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေမှာအရသာတွေနေထိုင်တဲ့မြို့ရွာတွေမှာအရသာတွေကိုပြင်မသာတိုက် ဲ့ဆက်ဆံမှုရှိတယ်ဆိုပြီးမတင်ကားသူတွေကိုရှာဖွေစစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရွာသား3000နီးပါးရွာကနေတင်းချောင်ထွက်ပြေးရပြီးရွာသား4ဦးဟာလည်းအဖမ်းခံခဲ့ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကမြို့သားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးပို့ဟူဌာန NRPC နဲ့NC လက်မှတ်ရေးသွင်းနိုင်ခြင်းမရှိသေးတဲ့တိုင်းသလနဲ့ကရှစ်ဖွဲ့တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ရမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြပေမဲ့ဒေသတွင်းမှာတိုက်ပွဲတွေမရပ်တန့်နိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အဖြူရောင်နေပြည်မှာလက်နက်ကင်တွေခြေချလို့လုံခြုံရေးရအစိုးရကဆောင်ရွက်နေတာဖြစ်တယ်လို့ NRPC ဘက်ကပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရခိုင်တပ်မတော်ခြေချရေးဟာ ULA ရဲ့ရည်မှန်းချက်ဖြစ်ကြောင်း AA ဘက်ကပြောဆိုခဲ့ပါတယ်။နဖက်လက်နက်ကပြိပခါဖြစ်စဉ်တွင်ရှုမြင်ပုံမသူကွဲပြားနေတဲ့အနေအထားကြောင့်ရခိုင်ဒေသတွင်ငြိမ်းချမ်းရေးမနည်းဆန့်နိုင်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့လည်းရခိုင်တပ်မတော်ဘက်ကသုံးသပ်ထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ညှိနှိုင်းလာခံမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ဆရာမဟာမင်းကြီးကအထူးအစီရင်ခံစာတင်သွင်းခဲ့တဲ့သတင်းလွှာတင်ဆက်ချင်ပါတယ်။ဒီလိုမျိုးကုလသမဂ္ဂလူခွင့်ဆရာမဟာမင်းကြီးမစ္စတာဖက်ဆလက်ရဲ့မြန်မာနိုင်ငံဆရာအစီရင်ခံစာဟာတစ်ဖက်သက်ဆံပြီးတော့အဲ့ဒီအစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာလက်ခံနိုင်ကြမရှိကြောင်းဂျနီဗာဆရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ပြဿနာတွေကိုဖြေရှင်းရေးကိစ္စမှာတော့မြန်မာနိုင်ငံအတွက်နည်းပညာအကူအညီတွေပေးဖို့လိုတယ်လို့လည်းတာမတ်ကြီးကတိုက်တွန်းပြောကြားခဲ့ပါတယ်။ကိုညံဝင်းအောင်ပြောပြပေးပါရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဖေဖော်ဝါရီ25ကနေမတ်လ22ရက်နေ့ထိကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာမြန်မာအပါအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမစ္စတာဘတ်လေးကိုတိုင်မတ်လ20ရက်နေ့ကအထူးစီရင်ခံစာတင်သွင်းခဲ့တာပါသူ့ရဲ့စီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကရင်ဂျာအကြက်တဲကိုမြန်မာအစိုးရကဖြေရှင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူ့ရုံးအပါအဝင်မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့မဟာမင်းကြီးဘတ်လေးကဝေဖန်ပြောဆိုသွားပါတယ်လူ့အခွင့်အရေးမဟာမင်းကြီးဘတ်လေးရဲ့အစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူရှုထားကြောင်းမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကဂျနီဗာညီလာခံမှာတုတ်ပြန်ပြောဆိုလိုက်ပါတယ
် It is deeply regrettable to observe that the report of the High Commissioner on Myanmar reflects the narrative from one side. The report totally ignores the
မဟာမင်းကြီးရဲ့အစီရင်ခံစာဟာတစ်ဖက်လူတွေကပြောကြားချက်အပေါ်မှာသာအခြေခံထားတာတွေ့ရတဲ့အတွက်လွန်စွာမှဝန်းနေမိပါတယ်ဒီစီရင်ခံစာမြန်မာအစိုးရရဲ့ကြိုးပမ်းအထောက်အကူတွေကိုလေးလျူဆူထားပြီးမြန်မာရဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုလည်းလေးလျူဆူထားပါတယ်။မြေပြင်ကရှုပ်ထွေးမှုတွေနဲ့စိန်ခေါ်ချက်တွေကိုကောင်းစွာနားလည်ခြင်းမရှိဘူးဆိုတာဒီစီရင်ခံစာကပြသနေသလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်တဲ့မြန်မာလူနိုင်ငံမျိုးမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးနဲ့လူခွင့်ရေးကာကွယ်မြင့်တင်ရေးမှာမျှတမှုနဲ့အလုံးပေါင်းရင်းရှိရေးဟာအရေးကြီးပါတယ်။
ကိုဖီအနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးဆောင်ရွက်ခဲ့ပေမဲ့ပြည်ထနာအရင်းမြစ်ကိုဖြည့်ရှင်းဖို့အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့မစ္စတာဘတ်လေးရဲ့အစီရင်ခံစာမှာဖော်ပြခဲ့တာနဲ့ပတ်သက်ပြီးတာမကြီးဦးကျော်မွန်ထွန်းကအခုလိုတုတ်ပြန်ပါတယ
် We are fully committed to find a sustainable solution for all people in Rakhine State. We have been implementing a vast majority of recommendations of the Kofi Annan Advisory Commission.
ဒီခိုင်ပြည်ညာလူလူအလုံးအတွက်ရေရှည်တည်တံ့နိုင်မဲ့ဖြည့်ရှင်းမှုမျိုးရဖို့ကတိကဝတ်ပြုထားသလို Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်အများစုကိုလည်းစီမံချက်တစ်ခုအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိပါတယ်။ဒါကိုအချိန်အဟုန်မြင့်တက်နိုင်ဖို့အတွက်နိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDB စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့နယ်ပယ်၅ခုမှာဦးစားပေးဆောင်ရွက်လျက်ရှိပါတယ် ARS ရဲ့အကြံဖက်သမားတွေရဲ့ကြိုတင်အကွက်ချတိုက်ခိုက်မှုကြောင့်ထိရိုက်ခံစားနေရတဲ့အသိုင်းအဝန်းအလုံးအတွဲစိုးရင်ပူပန်ရပြီးစစ်စစ်ပြီးသားနေရစွန့်ခွာသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံဖို့မြန်မာအစိုးရကအစဉ်သင့်ရှိနေတယ်ဆိုတာကိုထပ်လောင်းအတည်ပြုပြောကြားလိုပါတယ်
။အဲ့ဒီတည်းမှာမိမိသဘောဆန္ဒအလျောက်နေရရင်းကိုပြန်လာခြင်းနဲ့ဟိန္ဒူဘာသာဝင်444ဦးအပါဝင်စီစီပိသနေရစွန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်နိုင်ဖို့ပူးတွဲလုပ်ငန်းအဖွဲ့အစည်းအဝေးကို AP လာထဲမှာကျင်းပနိုင်အောင်ပြီးခဲ့တဲ့လာထဲမှာဘင်္ဂလားဒေ့ရှ်ကိုအကြောင်းကြားလာပြီးဖြစ်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်တာယာဝါပြောဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးကိုလည်းလူအခွင့်ရေးမဟာမင်းကြီးကသူ့ရဲ့အစီအစဉ်ကစားမှာအစိုးမြင်တဲ့မှတ်ချက်ပြုဖော်ပြခဲ့ခြင်းကိုလည်းစိတ်ပြတ်မိကြောင်းတာမကြီးဦးကျော်မိုးထွန်းကပြောပါတယ်မြမအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းနောက်ထပ်ပြောကြားတဲ့အထက်မှာကုလအချက်လက်ရှာဖွေရေးအဖွဲ့ FFM ကိုကနဦးဖွဲ့စည်းစဉ်ကလေးကလက်မခံခဲ့သလို FFM ရဲ့တပတ်သက်အစီအစဉ်ကစားကိုလည်းအရင်ကရောအခုပါပြသစွာကန့်ကွက်ခဲ့တဲ့မြန်မာနိုင်ငံရဲ့ရည်တည်ချက်ဟာပြောင်းလဲမှုမရှိဘူးလို့တမ်မာကြီးကထပ်လောင်းပြောကြားသွားပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်သေအထောက်အထားရှိမယ်ဆိုရင်ဥပဒေအရရေးယူသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုဆိုင်ရာစွပ်စွဲချက်အလုံးကိုစုံစမ်းဖော်ထုတ်နိုင်ရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်နေကြောင်းမကြသေးမီကလည်းတမ်မတော်ကစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းခဲ့ကြောင်းအစိုးရအနေနဲ့ဒီကိစ္စတွေကိုကင်တွယ်ဖြေရှင်းဖို့ဆန္ဒရှိတယ်လို့ကင်တွယ်ဖြည့်ရှင်းနိုင်စွမ်းလည်းရှိကြောင်းဒါကြောင့် ICC လိုမျိုးနိုင်ငံတကာတရားစီရင်ရေးကိုရှေ့ရှုစေမဲ့မြည်သည့်ကြိုးပမ်းမှုမျိုးကိုမစိုးပြင်းထန်စွာပယ်ချကြောင်းကြေညာသွားပါတယ်မြန်မာအနေနဲ့ကုလလူအခွင့်အရေးမဟာမင်းကြီးယုံ OACHR နဲ့ပြန်လည်ပူးပေါင်းဆောင်ရွက်ရန်အသင့်ရှိတယ်ဆိုတာကိုထပ်လောင်းပြောကြားလိုကြောင်း OACHR ကနေမနစ်ကအဆိုပြုထားတဲ့အတိုင်းမြန်မာနိုင်ငံရဲ့လူအခွင့်အရေးကာကွယ်မြင့်တင်ရေးအတွက်လိုအပ်နေတဲ့ဤပညာကူညီထောက်ပံ့မှုတွေပေးဖို့ကိုလည်းမဟာမင်းကြီးကိုတိုက်တွန်းကြောင်းဂျနီဘာသမားကြီးဦးကျော်မွန်ထွန်းကထဲသွင်းပြောကြားသွားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းအပြစ်ရပ်ဖို့စူးစမ်းနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဘက်ကအောက်ခြေတပ်ဖွဲ့တွေကိုအပြစ်ရပ်ဖို့အတွက်ညွှန်ကြားထားပြီလို့ RCSS ကပြောခွင့်ရသူကပြောပါတယ်။SSPB ဘက်ကတော့ဗဟုကော်မတီအစည်းအဝေးမှာဆွေးနွေးပြီးတော့အကြောင်းပြန်မှုရှိကြောင်းပြောပါတယ်။တင်ပြေဆောင်ကိုတော့ VOA မြန်မာပိုင်းရဲ့တင်ဆက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်တူစတဲ့မြို့နယ်တွေအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲတွေရပ်တန့်ရေးအတွက်ချမ်းတန်ကာတော်တွေယမိရဖတွေနဲ့နိုင်ငံရေးပါတီတွေကတောင်းဆိုခဲ့တယ်လို့အစိုးရရဲ့အမျိုးသားပြန်လည်တင့်ပြက်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့တက်မရော်ကလည်းတိုက်တွန်းတာတွေရှိခဲ့ပါတယ်။မလ20ရက်နေ့မှာတော့ RCSS ကဌာနချုပ်လိုက်တန်းလျမ်းမှာအရေးပေါ်အစည်းအဝေးကျင်းပပြီးတော့ SSPP နဲ့တိုက်ခိုက်တာတွေရပ်ဆိုင်ဖို့ညွှန်ကြားထားပြီးဖြစ်ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။
တက်ပွဲတွေရပ်ဖို့ပေါ့နော်ကျွန်တော်တို့ဒီနေမြေတက်မှုတွေကိုကျွန်တော်ညင်ကြားထားပါတယ်ကျွန်တော်တို့ကိုကျွန်တော်တို့ခုခံကာကွယ်တာလဲလို့ပေါ့နော်ကျွန်တော်တို့စပြီးတော့နောက်မတိုက်ဖို့ပေါ့နော်အဲကျွန်တော်တို့အပြည့်ရပ်ဖို့ပေါ့နော်အဲ့လိုညင်ကြားထားပါလို့20ရက်နေရပေါ့နော်အဲဒီတက်ပွဲတွေမဖြစ်တော့ဘူးဆိုရင်ဒီဒီကခံရလဲသူတို့မာစီပေးဆောင်တယ်လဲသူတို့မူလနေရသူတို့ကပြန်ကြမှာဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့လဲနော်ဒီကခံနေရတယ်နော်ဆိုတော့ဒီလိုပါရင်တော့ပြန်လည်ပြီးတော့အဲ့ပြန်လည်တော့လုံးလုံးနိုင်အောင်ပေါ့
အရေးပေါ်အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတမ်ရော်ညှိနှိုင်းဆွေးနွေးရေးအဖွဲ့ကအဆိုပြုတဲ့ရှမ်းပြည်မြောက်ပိုင်းမှာပြိပခရှော့ချရေးတိုက်ပွဲဆောင်ပြည်သူတွေမူလနေရာကိုပြန်လည်ပို့ဆောင်ရေးအတွက် SSPB RCSS နဲ့တမ်ရော်သုံးဘွင့်ဆိုင်တွဲဆောင်ရေးကိုကောင်းသောအဆိုပြုချက်အဖြစ်ရှုမြင်ကြောင်းဖော်ပြထားပါတယ်တွဲဆောင်ဆွေးနွေးတဲ့အခြေအနေပေါ်မှာတော့ဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်
အဲ့ရတော့ကျွန်တော်တို့ရတ္တမအားချင်းတော့မကြည့်ပြပါဘူးဗျာအဲ့ကျွန်တော်တို့ရတဲ့ကပြန်နေနိုင်ကြမှာဖြစ်ပါတယ်ဆိုတော့ဖွဲ့လုံးအစီအစဉ်ဒီမဲ့ဒီရပါတော့
ဆွေးနွေးပွဲအမြန်ဖြစ်စေဖို့အတွက်လဲဂျာဝင်ဆောင်ရွက်ပေးတဲ့တန်ဃာတော်တွေနဲ့လူတို့ကိုအမြန်ဆုံးအကောင့်ထဲပေါ်အောင်ဆောင်ရွက်ပေးဖို့လဲ
RCSSကအပြည့်ရကြောင့်ကြေညာတဲ့အပေါ်SSPB ရဲ့သဘောထားကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်ဖုံးဟန်ကအခုလိုပြောပါတယ်။ကျွန်တော်တို့စွန့်စုံစစ်တွေကအတည်းအကြောင်းကြေညာတဲ့အပေါ်SSPB ရဲ့သဘောထားကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်ဖုံးဟန်ကအခုလိုပြောပါတယ်။ကျွန်တော်တို့စွန့်စုံစစ်တွေကကျွန်တော်တို့ကဟိုအဖွဲ့အစည်းတွေမှာဟိုကော်မတီပေါ်မှာအစည်းအဝေးခို
Namtu ne Chang Mem Yune Dwin Pite Tai Boy Rima, SSPP, TNLA, Da Ampalong, Bubong Tene, Asi SS Aja, Pipwa Geraba, TNLA, Bawin Sunwe Bogaro, Shanta Puejin Sunwe B, Nau de Sema, Sunwe Boy Shi Jong, Bumu Sampong Hanga, Piovare, Dila Dwin Shampi Ne Miao Baima, SSPP, TNLA, Da Ampalong, Bubong Tene, Asi SS Aja, Pipwa de Tai Boy B, SSPB ne suwa jamro ja pibwale taibwe rejo de da gan tong tong lo ne ya sun kwa ting shang ke ya ba de. Di ya bai ma taibwe re nyin de ke re nao si shang de chu ne ya bian ke ra si bhe me. Si shang re gu gu nyi ne du re ye si yin ya di bo ne ji zi miu ma ne ya zong si shang tao nga ya jo jian si ne ze pibba de. Bikere jada bre ne ga ro suwa ye miu da bian le tim ya yi ne nyin jian yi bho ta na NRBC ne A DS Sajo NCA go Lemba Mi to the Diana Lenagaya Pue Shipweha, Nibi Roma Twisongbi, Taiwari Shocha Yi Dwet Sunwe Geja Bade. NRBC Pejazama, Nesenni Anima, Jamro, Ninan Sunwe Puene, the Puejinzi, Sunwe Bo, Pejagabe, Digane Maro, Sunwe Dam, Mishike Babu.
ကိုမိုးစောတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA
New Zealand and Muslim believe in my piggy Tachaniga, a Sula Jonah Picat, Tapia Kanga, Nazarega, Nasachago, Dinin Minutitura, Kanama, Luvon Tanchi Tayo Bae, Dinin Julia Temaro, a Tang Zompine, a Tatone, Kalitiole, Pawingeraba. Tankuyanang and Sasa Yung of Yakuyaga, Pianle Yukanga Bae, Yakuyanang, Yapai, Kesumiwa, Putu Yonima, a passing twist on a seal word to Dinive, Yakuyaga, Tankuyago, Yuti, Changchala Java. ကိုလန်ကုန်းမြင့်ဒေသမှာအစ္စရေးရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုအတိအမှတ်ပြုကြောင်းအမေရိကန်သမ္မတတော်နဲ့ထရန့်ရဲ့ကြီးညာချက်ကတောင်းဝင်မဲ့ရောက်တဲ့အကြောင်းစီးရဲနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ပဲပြောဆိုလိုက်ပါတယ်သမ္မတထရန့်ရဲ့ကြီးညာချက်ကကိုလန်ကုန်းမြင့်ဟာအာရ်နက်စီးရပိုင်ဖြစ်ရှိနေစေဆိုဖြစ်တဲ့အခြေကိုမပြောင်းလဲနိုင်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ် စားခရိုင်တွင်ကဒုက္ခသည်စခန်းထဲမှာလူဦးရေထူရလွန်းတဲ့အတွက်ဘင်္ဂလားပြည်နယ်တွေကဘာရှန်ချာချွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်ဆူရကတက်တက်ကြွကြွစီစဉ်နေတဲ့အပေါ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့လက်ထောက်ကော်မရှင်နာမင်းကြီးဗိုကာတက်ကကြိုဆိုတဲ့အကြောင်းဒက္ခမြို့မှာပြောဆိုသွားတာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခင်ရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညက်နေခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ Line Meter 19.25 32နဲ့ Line Meter 190တို့ကနေစောင့်မျှော်ဖန်ယူနိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင
် This program has come to you from the Voice of America, Washington.